အိန္ဒိယနိုင်ငံရှစ်တောင်ဘက်ဒေသမှာမိုးတိုက်တဲ့ရေလွှမ်းမိုးမှုတွေကြောင့်ဒီကနေ့ထိဆိုရင်လူပေါင်းဒါဇင်နဲ့ချီသေဆုံးပြီးထောင်ပေါင်းချီဘေးလွတ်ရာပြောင်းရွှေ့ပေးနေရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရတယ်။ Andhra Pradesh နဲ့ Orissa ပြည်နယ်တွေမှာတနင်္လာနေ့ကစလို့မိုးတိုက်တဲ့ရွာသွန်းရာကရေကြီးမှုတွေကြုံခဲ့ပြီးတဲ့နောက်အနည်းဆုံးလူပေါင်း39ယောက်သေဆုံးခဲ့တဲ့အကြောင်းအာနာဘာနေကိုကူးကပ်ပြီးအိန္ဒိယနိုင်ငံကသတင်းတွေကလည်းဖော်ပြနေကြတာပါ။သေဆုံးသူတွေထဲမှာတော့ရေနောက်မျောပါပြီးရေနစ်ကြတာ၊အိမ်နဲ့ရန်တွေပြူကျတာတွေပါဝင်နေတယ်လို့လည်းဆိုပါရယ်။အိမ်ပေါင်းရာနဲ့ချီရေနစ်မြုပ်နေရတယ်လို့ကောက်ပဲသီးနှံတွေလည်းရေနစ်မြုပ်ထိခိုက်ပျက်စီးကုန်ကြပါတယ်။ရေကြီးမှုကြောင့်ရထားဆက်သွယ်ရေးလုပ်ငန်းတွေကိုလည်းရပ်ဆိုင်းထားရတာပါ။ရေပေးတဲ့ခံရသူတွေကတော့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကလှေရေရဟတ်ယာဉ်တွေနဲ့အကူအညီပေးနေကြပြီးဒုက္ခသည်တွေကတော့ယာယီစခန်း198ခုမှာလက်တလုံးနေရာချထားပေးတဲ့အကြောင်းဒေသခံအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ်။14နှစ်အတွင်းပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်တဲ့ Cyclone Finland တံခံခဲ့ရပြီးတရင်းနှစ်ပတ်ကြာမှာပဲ Andhra Pradesh နဲ့ Orissa ပြည်နယ်တွေဟာရေပေးတံနဲ့ထပ်မံရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်။